ောက်ဘက်ကွန်မရှင်ကနေပြီးတော့2015ယူကောက်ဘက်ကိုနိုဝင်ဘာလအတွင်းမှာကျင်းပဖြစ်မယ်ဆိုတဲ့ကြေညာချက်ထွက်လာပါတယ်။အဲ့ဒီကြေညာချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကျူးစွာတော့ပြောထားတာကျွန်တော်ကြားပြီးပါပြီ။အဲ့ဒီအစားကိုဦးမင်းဆက်ပြောတာကျွန်တော်ကြားချင်ပါတယ်ခင်ဗျာ။
ကျူးစွာတယ်လို့ပြောထားတာကျွန်တော်တော့မသိဘူးပြောထားပါလား
။ဦးထွန်းထွန်းအတန်နဲ့ကျွန်တော်ဆက်တယ်ဟုတ်ကဲ့။
ကျွန်တော်ကဒီတော့ဥပဒေတိုင်းနဲ့ကျွန်တော်ပြောမယ်လေ။ဖွဲ့စည်းပုံအခြေခံဥပဒေရာယူကောက်ဘက်က၅နှစ်တစ်ချိန်ချင်းပါမယ်လေ။ဒါကတော့ဖွဲ့စည်းပုံအခြေခံဥပဒေရာပြည်ရတဲ့အခွင့်အရေးပဲ။ဒီလိုပဲအစိုးရအဖွဲ့အကြောင်းလဲရလဲဒီနိုင်တဲ့ယူကောက်ဘက်ရလက်ကမှမူတည်ပြီးတော့အကြောင်းလဲရတာ၅နှစ်တစ်ချိန်ရှိတာပဲ။ဒါတခုပေါ့။နောက်တစ်ခုကကျွန်တော်တို့ကကိုယ်တွေကယူကောက်ဘိုးပဲကြည့်ကြည့်2010ယူကောက်ဘိုးပဲကြည့်ကြည့်2012ယူကောက်ဘိုးပဲကြည့်ကြည့်ဟာလာငင်းငင်းကြီးရမှာငင်းငင်းကြီးချစ်စင်နေရှိမှာယူကောက်ပဲလောက်ရမှာမဟုတ်ပဲဟာလာငင်းငင်းကြီးဟိုကတော့ရဖို့ကတော့ကျွန်တော်တို့လည်းလူလာတာပဲအကြီးကလူအပ်တာပေါ့ဒါကတော့ကျွန်တော်တို့လူလာပြီတော့ယူကောက်ဘိုးချစ်စင်ကတော့သူ့သတ်မှတ်ချက်နဲ့ဥပဒေနဲ့အညီပဲဆက်သွားမှာပဲလေ
ဟုတ်ကဲ့ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကိုတခွန်းနဲ့ပြောမယ်ဆိုရင်ကျူစွရဲလို့ပြောနိုင်ပါလားခင်ဗျာ
ဟုတ်ပါတယ
်ဆိုတော့ရွေးကောက်ပွဲကတော့လုဖြစ်မယ်သို့တော်လည်းပဲဒီရွေးကောက်ပွဲဟာစောစောကပြောခဲ့တဲ့အခြေအနေကိုကြည့်ပြီးတော့ပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကို၌ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာမရှိဘူးဆိုပြီးတော့လူတွေကန့်ကွက်နေကြတာရှိပါတယ်အဲ့ဒီကိစ္စတွေကောမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရဆိုင်လိုက်မလား
အဲအဲ့ဒါကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတော်မူတည်ပြီးတော့မှခုနကလိုလွတ်လပ်ပြီးတရားနာတာမှုရှိလားမရှိလားပေါ့ပေါ့မယ်လေအခုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကလွတ်ပြည်တော်စုလွတ်တော်တော်မှအစဉ်အလာမတင်သေးဘူးလေနောက်တစ်ခါအဲ့မှာပြောလို့တော့မှလည်းဆွေးနွေးပြီးတော့ဆုံးဖြတ်တယ်ပြီးတော့လာပြင်ဆင်တာတွေကမပေါ်သေးဘူးဒီအဲ့ဒါဒီကြည့်ပြီးတော့မှဘလောက်လွတ်လပ်ပြီးဘလောက်တရားနာတာမှုရှိတယ်တော့ပေါ်မှာပေါ့အဲ့မှာဒါပြောလို့ရမယ်အခုကတော့ဒီပေါ်ကြီးပေါ်ချင်းကဥပဒေပြင်ဆင်ရေးဟိုပေါ့ဟိုပေါ့ကျွန်တော်တို့ကဒီမတင်သေးတယ်နဲ့လက်ရှိဥပဒေရကိုကဘယ်လိုပဲဖြစ်ဖြစ်၅နှစ်ပြည့်လို့ရှိရင်ဒီရွေးကောက်ပွဲကတက်တန်းကလွတ်တော်တက်တန်း၅နှစ်ဆိုတော့တက်တန်း၅နှစ်ပြည့်ခါတော့ရွေးကောက်ပွဲကတော့ပုံမှန်ကျင်းပနေရမှာပဲဒါကဒါဥပဒေချက်ကိုကျွန်တော်ကပြောတာ
ဆိုတော့ရွေးကောက်ပွဲတော့ကျင်းပမယ်ဆိုတော့အဲ့ဒါမပြင်းဘဲနဲ့အခုကြေညာချက်အတိုင်းကျင်းပဖြစ်မယ်ဆိုရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဆက်လက်ကြိုးစားထောက်ခံမှာလားခင်ဗျာ
ဒါတော့ကျွန်တော်တို့ကဒီလိုလေအဲ့ဒီပြင်နာမပြင်နာကတပိုင်းကိုခုနကကျွန်တော်ပြောတာကဥပဒေကပေးထားတဲ့အပိုင်းကိုပြောတာဥပဒေကတော့ဒါကတော့ဒီတော့ဘွယ်က၅နှစ်တစ်ကြိမ်ကျင်းပမှာပဲဒါကိုပြောတာကျွန်တော်တို့ဒီဒီဖွင့်ပြီးပြင်နာမပြင်နာနဲ့ကိုကျွန်တော်ပြောနေတာမဟုတ်ပြင်နာမပြင်နာပေါ်မှာတပိုင်းဒါကဘလောက်ပြင်မယ်ဘလောက်မပြင်ဘလောက်ဟလာလူလန်သူရှိမယ်ဘလောက်တရားမျှတမှုရှိမယ်အဲ့ဒါဘလော့ဒီဒီမိုစီကျင့်စဉ်တွေပါမယ်ဒါအဲ့ဒီပြင်ပြီးအဲ့ဒီကိုဆွေးနွေးပြီးမှတပိုင်းဒါပြောလို့ရမယ်အခုကတော့ဒီပြင်ရင်းမပြင်ရင်းမှမပြည်သေးပဲနဲ့ဒီပေါ်မှာတော့ကျွန်တော်တို့ကဒါကြိုပြောလို့တော့မရသေးဘူးဒါမှမဟုတ်ကျွန်တော်ကဟိုဥကြောသနာမေးတဲ့ကိုကကြိုဆိုလားဆိုတော့ဥကြောသနာမေးလို့ပါကျွန်တော်ပြောလိုက်တာဒါကကျွန်တော်တို့ကဥပဒေအရှိကိုပြောနေတာယူကောက်ပဲဥပဒေအရှိကိုတချို့ကပြောနေတာဟိုဟိုငင်းငင်းကြီးချစ်ချင်းရမှာယူကောက်ပဲလုပ်မယ်ဆိုလို့ဒါကိုဒါနဲ့မဆိုင်ဘူးယူကောက်ပဲဥပဒေရောဖွဲ့စည်းပုံအခြေခံဥပဒေရော၅နှစ်တန်း၅နှစ်ပြည့်ရင်ယူကောက်ပဲကျင်းပရမှာပဲတခါကယူကောက်ပဲကျင်းပတယ်ဆိုတာလဲပေါ့ပြည်အောင်စုကော်မရှင်ရဲ့အမေဆုံးချက်ကအတီးပတ်ပဲဒါအကြောင်းမို့ဒါကိုကျွန်တော်ဥပဒေကိုပြောတာ
ဟုတ်ကဲ့ရှင်းပါတယ်အဲ့တော့အခုယူကောက်ပဲဒီဥပဒေပြင်ဆင်ရေးအပိုင်းမှာကြည့်မယ်ဆိုရင်အဲ၄၃၆ကိုပြင်ဖို့ပေါ့လေအဓိကကြားတဲ့အချက်အဲ့ဒီအပြင်အဲ့ဒါပူအရေးကြီးတာယူကောက်ပွဲနဲ့တရားဆက်ဆက်နေလို့ပြောမှာတော့59စာလုံးဖြစ်ပါတယ်အဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့သမ္မတဖြစ်နိုင်တဲ့အလားအလာကိုကန့်သတ်ထားတဲ့အချက်လိုလူတိုင်းဒီဘင်းတိုင်းနားလည်ကြပါတယ်ဆိုတော့အဲ့ဒီအချက်ကိုပြင်ဆင်မဲ့အလားအလာကဘယ်လောက်တွေ့ရပါလဲခင်ဗျာအ
ဲကျွန်တော်တို့ကတော့ကျွန်တော်ရက်တိကျုပ်တို့တရားဝင်ကြေညာပြီးပြီလေဒီအဲ့ဒီအလားအလာဟိုက436ပဲကြီးကြီး59စာလုံးပဲကြီးကြီးအဲ့ဒီအလားအလာကဘယ်လောက်ရှိမလဲဆိုတာကကျွန်တော်ပြောချင်တာကတော့ဟုတ်လားဒီလိုပေါ့ကျွန်တော်တို့ဒီကိုယ်စလဲတွေကအပြည်သူလူထုကရွေးကောက်တင်ရောက်ပါတယ်ဆိုတော့ကိုယ်စလဲကြီးနောက်တစ်ခါပြည်သူလူထုကဒီမိုကရေစီလူလာနေတယ်ဒီမိုကရေစီလူကျင်တယ်လူခွေတွေလူကျင်တယ်အဲ့လိုဒီမိုကရေစီလူကျင်တယ်လူခွေတွေလူကျင်တယ်ကိုယ်ပြည်သူကရွေးကောက်တင်ရောက်ပါတယ်ဆိုတော့ကိုယ်စလဲကြီးပြည်သူရဲ့အတန်ပြည်သူဆန္ဒကိုဘယ်လောက်ဖော်ထုတ်မလဲဒီကုနောက်တစ်ခုကကျွန်တော်88တောင်းရရှင်ပြည်သူချောင်းသားကြောင်းတွေအသက်သွေးချေးပြီးခဲ့တဲ့အပေါ်မှာအခုဒီကိုယ်စလဲကြီးကအဲ့ဒီလိုဆုံးဖြတ်ပြုမဲ့ကိုယ်စလဲကြီးကဘယ်လောက်တန်ဖိုးထားမလဲဒီရဲ့သူတို့ရဲ့ဆုံးဖြတ်ချက်ပေါ်မှာမမူတည်နဲ့ အဲ့လိုပဲကျွန်တော်ခံမလို့ပေါ်ဒီမူလီကျင့်တယ်လည်းပဲပြောလို့ရမယ
်ဟုတ်ကဲ့
အဲ့ဒီပုံမှန်ပဲမူတည်မယ
်ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလိုလားထောက်ခံတဲ့ပြည်သူတွေအနေနဲ့သူတို့အနေနဲ့အမြင်ရှင်းမှမလားဒီရက်ဒီကြက်နဲ့ပတ်သက်ပြီးတော့သူတို့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲကျင်းပမဲ့ဟာကိုထောက်ခံလိုက်ပြီးဆိုရဲနားလည်မှုမျိုးဖြစ်သွားမလားအဲ့ဒီဟာကိုကျွန်တော်ပြောလို့တော့ပါဆိုတော့ပြည်သူတွေချင်းချင်းချင်းချင်း
ဘူးဘူးအဲ့ဒါကကျွန်တော်တို့ဆိုလိုချင်တာကရွေးကောက်ပွဲကျင်းပတာကိုကျွန်တော်တို့ကဒီဖွဲ့စည်းပုံပြင်တာမပြင်တာကိုတပိုင်းပြောတာမဟုတ်ဘူးဖွဲ့စည်းပုံပြင်တာကတပိုင်းကျွန်တော်အခုနပြောချင်တာကရွေးကောက်ပွဲက၅နှစ်ပြည့်ကျင်းပရမယ်ဆိုတော့ဥပဒေအရှိကိုပြောတာဒါကိုပြောတာဒီဟိုနဲ့ပေါ်ပေါ်ကြီးကိုပြင်ပေးကြီးမပြင်ပေးကြီးပြင်မပြင်ပြင်ဝင်မယ်မဝင်ဘူးဒါကျွန်တော်ပြောနေတာမဟုတ်ဘူးအဲဒါချင်းချင်းလေးပဲကျွန်တော်တို့အခုပြောနေတာဝင်မယ်ပြင်ပြင်မပြင်ပြင်ဝင်မယ်မဝင်ဘူးကိုပြောနေတာဆက်ပြတ်မဟုတ်ဘူးရွေးကောက်ပွဲကော်မရှင်ကကြေညာတာကိုချိုးချိုးသားပေါ်မှာကျွန်တော်တို့ဥပဒေအရှိကို၅နှစ်တကြိမ်ကျင်းပရမယ်ဆိုတော့ဒါကိုပြောနေတာ
ဟုတ်ကဲ့ရှင်းပါတယ်ဆိုတော့ဒါဟာဘယ်န
ဲ့မဆိုင်ဘူးဘယ်နဲ့မဆိုင်ဘူ
းရေကောက်ပွဲဝင်
ဘယ်ကိုကြည့်ရင်ပြင်းမပြင်းပြင်းဝင်မယ်လို့ကျွန်တော်တို့အဲ့ဒီတော်ပေါ်လာပြောနေတာမဟုတ်ဘူ
းဟုတ်ကဲ့ရေကောက်ပွဲဝင်မယ်ဆို
တော့အဲ့ဒါလည်းဆွဲပြီးတော့ဆက်လို့တော့မရဘူ
းဟုတ်ကဲ့ရေကောက်ပွဲဝင်မယ်
ဆိုတော့ခင်ဗျားမေးတဲ့ကိုကဒီဟိုကော်မရှင်ကဒီကျင်ညာတဲ့အပေါ်မှာချိုးဆိုသလားမေးတဲ့အပေါ်မှာဥပဒေရှိကိုကျွန်တော်တို့ပြောတာဒါဟုတ်ပဲပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရှင်းအောင်ပြောရရင်အဲ့တော့ရေကောက်ပွဲဝင်မယ်မဝင်ဘူးဆိုတော့ဆုံးဖြတ်ချက်မဟုတ်ဘူးကော်မရှင်ရဲ့ကျင်ညာချက်ကိုဥပဒေရောင်းရလက်ခံနေအဲ့ဒါပဲပြောတာပါခင်ဗျာ
ဟုတ်တယ်အခုကော်မရှင်ကနေတာအခုမနှောနေမနေရပြောလိုက်တယ်ဒါဆီရဲဆိုတဲ့တွေ့တဲ့အခါကျတော့ဟုတ်လားအဲ့ဒီပေါ်မှာဒါဥပဒေနဲ့အညီပြောတာဖြစ်တယ်ဥပဒေနဲ့အညီဆိုတာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရုပ်ောက်ွယ်ဥပဒေနဲ့အညီပြောတာဖြစ်တယ်ဘာလို့ဆိုတော့၅နှစ်တည်းချင်းကျင်းပါရမယ
်ဟုတ်ကဲ့
ဖွဲ့စည်းပုံပြင်လဲဟာနဲ့ဆက်ပြီးတော့ဝင်မမွင်ဘူးကျွန်တော်မပြောဘူးဒီကိုခင်ဗျားမေးတဲ့ကွာကော်မရှင်ကျင်ညာတဲ့ပေါ်မှာမေးလို့ကော်မရှင်ကျင်ညာတဲ့ပေါ်မှာပဲပြောတာ
ဟုတ်ပါရဲ့ကောင်းရှင်ကျညာတဲ့အတိုင်းရွေးကောက်ပွဲကျင်းပဖြစ်လာမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်မယ်မဝင်ဘူးဆိုတာလည်းမပြောနိုင်သေးဘူးပါခင်ဗျာ
ဟုတ်တယ်ဒါကျွန်တော်တို့ပြောပြီးပြီလေအခုကဒီကော်မရှင်ကပြောတဲ့ကျညာတဲ့ပုံမှာပဲကျွန်တော်တို့ကဒီဥပဒေအရှိကိုပြောတာဟိုကကျွန်တော်တို့ကဘလောက်ခုနပြောပြီးပြင်းကြီးနေပြီးဘလောက်ရှိမယ်မရှိမယ်ဘာမှမကျွန်တော်မသိဘူးဘာမှမသိသေးတဲ့ပုံမှာလည်းဘာမှပြောကြမလို့ဒီအဲ့ဘာမှမသိသေးတဲ့ပုံမှာလည်းကျွန်တော်စီစီဆုံးမဲ့ဘာမှမရှိသေးဘူ
းဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲအတွက်ပြူတင်ပြင်ဆင်မှုကဒီကဘယ်လောက်စီထားပါလဲကို
ကျွန်တော်တို့ဂျာဂျာတုံကတော့ကျွန်တော်တို့လှုပ်ထားတာရှိတယ်လေဂျာဂျာတုံကတော့ကျွန်တော်တို့ဒီအောင်လိုက်ပွဲဝင်တွေပါလေဒီစာထွက်ပြီးဒီဒါပြင်းနဲ့အခုဂျာဂျာကမရှိတော့ဘူးဆိုတော့ကျွန်တော်တို့ဒါကတော့ဟိုကျွန်တော်တို့ကတော့ခင်းတော့လှုပ်ထားတာပေါ့နော်ဟိုနေပေါ့ငကိုတိုင်းတော့ဒါကတော့အမြဲပေါ့ကျွန်တော်တို့ကတော့ဘယ်လိုပြောမလဲဆိုတော့အလက်တော်လှုပ်ထားတာပေါ့နော်ဒီနှုံးနှုံးဂျာဂျာတော့ရှိနေတာပေါ့
ဟုတ်ကဲ့နောက်တစ်ခုမေးချင်တာဒီကိစ္စကိုလူတချို့ကပြောကြတယ်ကြီးလေးကြီးလို့ပြောတယ်အဲသမဒါရိုဒေါအောင်ဆန်းစုကြည်နောက်ပြီးတော့အဲလွတ်တော်ကြီးကဲနောက်ပြီးစစ်တပ်ကြီးကဲအဲလေးပွင့်ဆိုင်ဆွေးနွေးပြီးဖြေရှာသင့်တယ်ဆိုတဲ့ကိစ္စတရားလည်းရှိနေပါတယ်အဲဟာကဘယ်အထိခီးရောက်နေပါလဲခင်ဗျာ
ဘာမကြရဘူးလေဆရာတို့ပြီးရတယ်ဘာမှမကြရဘူးကျွန်တော်ဘက်ကတောင်းဆိုတာလေဒါကျွန်တော်တို့ကသူ့ကိုဆွေးနွေးဆိုတော့အခုမှတောင်းဆိုတာမဟုတ်ပါဘူးကျွန်တော်ရှိတဲ့ရှိတဲ့တောင်းလျှောက်တောင်းဆိုလာတာပါ90ခုနဲ့90ခုကျွန်တော်တောင်းလျှောက်တောင်းဆိုလာတာအခုလည်းကျွန်တော်တောက်လျှောက်တောင်းဆိုတာကျွန်တော်ရက်ဒီရက်ပဲမျိုးရက်ပြန်လဲတင်မြည်ပြုလို့ဆွေးနွေးဆိုတာကျွန်တော်တို့တောက်လျှောက်တောင်းဆိုလာတာအဲဒါကကျွန်တော်တောက်ဆိုလာတာဒါနဲ့ဗေဒီခီးရောက်ပဲဆိုတော့ဘာပြောမှမကြသေးဘူ
းကျွန်တော်မေးရတာကအဲ့လိုတွဆုံဆွေးနွေးမှုမျိုးဖြစ်လိုက်ရင်အခုရွေးကောက်ပွဲကိစ္စဖွဲ့စည်းပုံကိစ္စတို့ဘာလို့နဲ့ပတ်သက်ပြီးတော့လူတွေလည်းအမြင်ရှင်းသွားပြီးတော့ဘယ်လိုဖြစ်မယ်ဆိုတာသိလာနိုင်ရထင်လို့ပ
ါဟုတ်ပါတယ်ဒါနဲ့ကျွန်တော်တို့ကအခုကတော့ဘာမှမကြသေးလို့လည်းမကြသေးတဲ့အတိုင်းအခုကျောင်းသားတော့ပြောပြတာအခုဒီကျွန်တော်တို့အဲ့ဒီတောင်းလာတဲ့ဟာကိုကျွန်တော်တို့ကဒါအချိန်ကြီးပါဗျာကျွန်တော်တို့တောက်လျှောက်ပြောနေပါသူ့ကိုဆွေးနွေးရတဲ့တင်ညာရေးဆိုတာဒါအရင်နဲ့လည်းကျွန်တော်တို့တောင်းနေရပြင်လည်းအခုဒီဘာမှကြားသေးပါဘူးဒီကိစ္စကတော့
ဟုတ်ကဲ့အ
ဲ့တော့မကြားသေးဘူးကျွန်တော်မကြားသေးကြောင်ပြောပြတာ
ဟုတ်ကဲ့နောက်ဆုံးကြိုတင်ခံမှန်းတဲ့မေးခွန်းတစ်ခုတော့မေးပြစေတကယ်လို့ဒီအခြေအနေအတိုင်းသာရွေးကောက်ပွဲကျင်းပမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်းပြမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်အရေးအတွက်ရရှိမှုကိုဘယ်လိုဖြစ်လာနိုင်မလဲလို့တွေ့ပါလဲခင်ဗျာ
မဟုတ်လေကျွန်တော်တို့ကတော့ဒါကတော့ကြိုတင်ပြီးတော့ဘာတခုမှကြိုတင်ပြီးတော့ခံမှန်းပြီးတော့ကျွန်တော်တို့ကတော့ဘာမှမဖြစ်ဘူးအဲကျွန်တော်တို့ကလက်တွေ့ကြကြပဲလုပ်တယ်ဒီလက်တွေ့ကြကြလက်တွေ့ဖြစ်ရတဲ့ပုံမှာပဲကြည့်ပြီးတော့ကျွန်တော်တို့လှုပ်ရှားရှိတာကိုဖွဲ့ချုပ်ကလှုပ်သွားမှာပဲကြိုတင်ခံမှန်းပြီးတော့ကျွန်တော်တို့ဘာမှမဖြစ်တာဘူးဘလို့လာမယ်မှမသိတဲ့ဟာယူကျွန်တော်တို့ကဘလို့ကဆုံးဖြတ်ထားမှာလဲ
နောက်တစ်ခါနိုင်ငံတကာပညာရှင်တို့ချို့သုံးသက်သူတို့ချို့ကျွန်တော်အမိကြီးတဲ့ခါသူကမြန်မာနိုင်ငံရွေးကောက်ပွဲကိုနိုင်ငံတကာက2015ရွေးကောက်ပွဲကိုဖွဲ့စည်းပုံမပြင်းပဲအခုသူတို့သဘောကြအတိုင်းဆက်လက်ပြီးတော့2008အတိုင်းလုပ်မယ်ဆိုရင်မ နိုင်ငံတကာဘယ်လိုသဘောထားမလဲဆိုတာကျွန်တော်မေးကြည့်ပါရဲအထူးသဖြင့်အမေရိကန်ပြည်ထောင်စုအစကျွန်တော်ရရှိတဲ့အဖြေကတော့ရွေးကောက်ပွဲမှာတရားမျှတတဲ့လွတ်လပ်ပြီးတော့ free and fair election ဖြစ်တယ်မဲရည်တွဲမှုတရားမျှတတယ်ဆိုရင်ဒါနဲ့ပဲတိုင်းတာမှာဖြစ်တယ်လို့ထင်တယ်ဆိုပြီးပညာရှင်တွေသုံးသပ်ကြပါရဲဖွဲ့စည်းပုံပြင်မဲ့မပြင်မဲ့ကိစ္စအဓိကထက်တွက်ကြလိမ့်မယ်မဟုတ်ဘူးလို့ဆိုပါရဲအဲ့ဒီသဘောထားအပေါ်မှာရော NLD ကဘယ်လိုလက်ခံထားပါလဲခင်ဗျာ
ဟုတ်လေအဲ့ဒါကျွန်တော်တို့ကကျွန်တော်တို့လည်းဘာမှပြောထားတာမဟုတ်လို့ကျွန်တော်တို့လည်းနာမည်ပတ်သက်လို့ကျွန်တော်တို့ဘာမှသူတို့နဲ့လည်းဆွေးနွေးထားတာမရှိဘူးလေအဲ့တော့ကျွန်တော်တို့ဆိုလိုချင်တာကတော့ဒီဟိုဒီနေ့ပေါ့ဘလောက်ဒီလွတ်လပ်ပြီးတရားနာရွေးကောက်ပွဲဖြစ်မလဲနောက်တစ်ခုကဘလောက်ဒီဦးစီးနည်းလမ်းကျမလဲဒါတွေပဲကျွန်တော်တို့ကြည့်ရမှာပဲလေနောက်တစ်ခုဘာဖြစ်လို့လဲဆိုတော့ဒီဦးစီးနည်းလမ်းမကျဘဲနဲ့လွတ်လပ်ပြီးတရားနာမှုမရှိဘဲနဲ့ဆိုတာကအဲ့ဒီရွေးကောက်ပွဲလေးတနည်းလေးကိုကြည့်လို့ရမှာမဟုတ်ပဲဒီကောက်ဝတ်မတိုင်ခင်ဖြစ်ရတဲ့ယူကောက်ဝတ်မတိုင်ခင်ကျူလင်ပြားထားတဲ့ဟလာဒီဒီဥပဒေဒီနိဥပဒေဒီရှိမယ်တစ်ခါယူကောက်ဝတ်နေ့မှာဖြစ်တာတွေရှိမယ်ပြီးယူကောက်ဝတ်ပြီးသွားတဲ့မှာခုံခွဲတွေရဲ့ဆိုးပြတ်မှုဆိုးပြတ်မှုတွေရှိမယ်ဒါတွေအကုန်လုံးကျွန်တော်တို့လေ့လာကြည့်ပြီးမှဒါတော့ကျွန်တော်တို့ဆုံးဖြတ်လို့ရမှာပေါ့အခုကျွန်တော်တို့ကဒါတွေကဘာမှမပေါ်လာသေးပဲနဲ့တော့ကျူလင်ပြီးတော့ကျွန်တော်ခံမှန်းပြီးတော့ဆုံးဖြတ်တာတော့ကျွန်တော်တို့အဲ့ဒါကမှတ်ချက်မပြုဘူးဟုတ်ကဲ့